စစ်ကောင်စီတပ်နဲ့ TNL တောင်းတက်တို့အကြားဒီကနေ့တိုက်ပွဲတွေကတော့တီဘောနမ်ခန့်နဲ့လာရှုံမြို့နယ်တွေအတွင်းမှာအဓိကဖြစ်ပွားနေတာပါ။လက်တလောဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေကိုသိရဖို့ VOA ကမေးမြန်းတာမှာတော့ PSLF TNL ပြောရေးဆိုခွင့်ရှိသူရုံးတာဝန်ခံအမျိုးသမီးကအခုလိုပြောပြပါတယ
်ဒီနေ့ကတိုက်ပွဲ3နေရာဖြစ်မှာပေါ့နော်ပထမတနေရာကမနက်6နာရီကဒီတီဘောမြို့ကချင်းဒီကတော့ကျမတို့ပြန်ပြီးတော့မှတိုက်ခိုက်တယ်တိုက်ပွဲဖြစ်သွားတယ်ဒုတိယတစ်ချက်ကဒီစစ်ကောင်စီရဲ့စခန်းတစ်ကုန်းမှာပေါ့နော်ကတိုက်ပွဲဖြစ်သွားတဲ့အချိန်ကတော့7နာရီ40နာခန့်မှာနောက်တနေရာကဒီလာရှိုးမြို့နယ်ဒီမိုင်းကျက်တပ်စခန်းကိုပြန်ပြီးတော့မှတိုက်ခိုက်ခဲ့တယ်
လာရှိုးမြို့နယ်မိုင်းကျက်စခန်းတပ်စခန်းကိုဒီလ21ရက်နေ့မနေ့ကစတင်တိုက်ခိုက်ခဲ့တာဖြစ်ပြီးစစ်ကောင်စီကလေကြောင်းက8ကြိမ်တိုက်ခိုက်ခဲ့ကြောင်းနဲ့ဒီနေ့22ရက်နေ့တိုက်ပွဲမှာလည်းဘုံး45လုံးနဲ့မနေ့ကျဲချခဲ့ကြောင်း TNL ကသတင်းထုတ်ပြန်ထားပါတယ်။ကျင်းတီတရားတိုက်ပွဲမှာတော့လက်နက်ကြီးကြီးဟာတီဘွားမြို့နယ်စံဖိတ်ကျေးရွာမှာကြားရောက်ပောက်ကွဲပြီးလူ2ဦးသေဆုံးခဲ့ရတယ်လို့3ဦးထိခိုက်ဒဏ်ရာရခဲ့ကြောင်းတီဘောဒေသခံ2ဦးကပြောပါတယ်
ဒါကသူ့ခံထားရတဲ့ရာအဲ့ဒီရာမှာဖြစ်တယ်ပြည်ပြည်ပြည်ပြည်ပြည်မင်းကစိုးရိမ်နေတယ်နဲ့ခံဖိတ်မှာအဲ့ဒီကြီးကြာကြောက်စီရယ်၃ရောက်တန်ရာရတယ်ကျွန်တော်တို့တိုးကိတ်အကျော်လေအဲ့ဒီမှာခံဖိတ်ကွက်စ်ဆိုချင်အဲ့ဒီကြာ
ဘသူပြစ်တဲ့လက်နဲ့ကြည်ကြည်ဖြစ်တယ်ဆိုတာတော့မသိကြောင်းလဲပြောပါတယ်။ရှမ်းမြောက်အခြေစိုက်ရွှေပြည်မြေတရင်ဌာနကတော့စစ်ကောင်စီတပ်ကတီဘောတရားဘက်ကနေပြစ်ခတ်တဲ့ကြည်ဖြစ်ကြောင်းဖော်ပြပေမဲ့ VOA အနေနဲ့တီးကြားအတည်ပြုချက်မရခဲ့ပါဘူး။လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့နမ်ခမ်းမြို့နယ်အတွင်းမှာလည်း21ရက်နေ့ညကလက်နဲ့ကြည်ကြည်ကြတာကြောင့်လူ၂ယောက်သေပြီး၄ဦးထိခိုက်ဒဏ်ရာခဲ့ကြောင်းနဲ့ဒီကနေ့မှာတော့မူဆယ်မြို့နယ်ကဘုံကြီးကျောင်းမှာလည်းပောက်ကွဲမှုဖြစ်ပွားခဲ့ပြီးကိုရင်တပါထိခိုက်ခဲ့ကြောင်းရှမ်းမြောက်ဒေသကလူခွင့်ရေးမတန်းပြုစုနေတဲ့တောင်အမျိုးသမီးအဖွဲ့ TWO တာဝန်ခံကပြောပါတယ
်ဒီကလေးနိုင်မဖေးရှင်မနာစခန်းပြည်နေရဲ့ဒီစံတကောနေလမ်းကြီးဖြစ်တာမြန်မာမီရဲ့ဒေသခံများတော့ဖြစ်ပြနေအမလူတွေရှိတယ်ဆိုတော့သွားကြည့်ကြတာသွားကြည့်ကြတော့ဒီကမရအဲလောက်စားရပြောင်းမင်းကြီးပြောင်းပါနော်၄ယောက်ကဆင်ရရတယ်အဲ့တုံးကြီးတို့ကလေးတယောက်ပါပဲကျမရေအကောင်မူတဲ့ပြည်ုံရောက်ကုန်နေဟုတ်ဒီမနေ့လည်းအိမ်ရှိတာလေးရှိနေတော့တယ်ဒီကောင်းဆိုင်ရွာထဲမှာအိမ်ရှိနေပါတော့အဒီမှာလည်းကျွန်တော်ကြီးပဲဖြစ်တယ်ပေါ့
ဒီလ16ရက်နဲ့20ရက်နေ့တွေကနမ်ဆံမြို့နယ်မြို့သိရွာနဲ့အုံဆုံရွာမှာလေကြောင်းကဘုံကျဲတာနဲ့လက်နဲ့ကြည့်ကြည့်ကြားရောက်ပောက်ခွဲတာကြောင့်ကလေးနှစ်ဦးအပါဝင်3ယောက်တေဆုံးခဲ့ပြီး12ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ် MNDAA ရဲ့ပြောရေးဆိုခွင့်ရှိသူလီကြာဝင်းကကိုကန့်ဒေတာလောက်ကန်မြို့နယ်ထဲမှာတိုက်ပွဲတွေဖြစ်ပွားနေကြောင်းဒီကနေ့မနေ့မှာစစ်ရှောင်းမော်တော်ယာဉ်တစ်စီးလက်နက်ကြီးကြီးထိမှန်တာရှိကြောင်းပြောပါတယ
်ဒီလောက်ကန်မြို့ပြင်ဘက်မှာတိုက်ပွဲဖြစ်တာပါဗျအဲမြို့တွင်းမှာတော့မရဘူးသုံးချိန်နဲ့မရဘူးဗျအဲ့ဒါစစ်ကောင်စီကအဲတိုက်ပွဲဖြစ်နေတဲ့နေရာကိုလက်နက်ကြီးထူတာတော့အဲဟိုလည်းပဲလက်နက်ကြီးရဲ့လွယ်မှားမှုကြီးဖြစ်ပြီးအဲသုံးချိန်မှာတော့ကြာတာဗျဒီနေ့မနေ့ပိုင်းတော့ဒီအဲစစ်ပေးဆောင်ကားတစီအဲစစ်ကောင်စီရဲ့လက်နက်ကြီးထိပြီးပောက်ခွဲတယ်ဆိုတော့ကျွန်တော်လည်းတီးရပါတယ်ဗျ။အချားနေရာမှာတောက်ခွဲအနေအချင်းတော့ရှိပါတယ်ဗျ။ဒါနဲ့အပိတ်ကတော့မလာသေးဘူးနော်
။လက်နက်ကြီးထိမှန်တာကြောင့်ထိခိုက်သေးဆုံးတာတွေရှိကြောင်းသတင်းတွေထွက်ပေါ်နေပေမဲ့ဒေသခံတွေကိုဖုံးခေါ်ဆိုမရတာကြောင့်အသေးစိတ်အခြေအနေကိုတော့မသိရသေးပါဘူး။ညီနောင်မဟာမိတ်အဖွဲ့တွေကလောက်ကန်မျိုးကိုတိုက်ခိုက်မယ်လို့ဒီလ14ရက်နေ့ကတည်းကကြေညာထားတာပါ။အဲ့လိုကြီးညာထားပြီးနောက်မှာတော့လောက်ကန်မျိုးနဲ့အနီးဝန်းကျင်ဒေသတွေမှာတိုက်ပွဲတွေဖြစ်ပွားနေပြီးလောက်ကန်မျိုးမှာလာရောက်အလုံးလောက်ကန်နေသူတွေအဖို့နေရပြန်ဖို့အခက်ကြုံနေရသလိုမြို့ထဲမှာလည်းစားနပ်ရိက္ခာအခက်အခဲတွေနဲ့ရင်ဆိုင်နေကြရတာဖြစ်ပါတယ်ခင်ဗျာ